အိန္ဒိယနိုင်ငံနယူးဒေးလီမြို့တော်မှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ 1,000 ကျော်ကျော်ရှိပြီးဆန်းကျင်တင်သွားခဲ့ပါတယ်။ဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးသူ3ယောက်မှာတစ်ယောက်ကပိုးရှိနေတာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်အောင်ဗဟိုအစုအအနေနဲ့လူနာကတင်းတွေထပ်အားဖြည့်ပေးဖို့နယူးဒေးလီဝန်ကြီးချုပ်အာဗင်ကက်ရီဝါကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
်။ ज्यादा चिंता की बात यह है कि
ပြီးခဲ့တဲ့24နာရီအတွင်းပိုးတွေ့သူအရေအတွက်က24ကနေ30ရာခိုင်နှုန်းလောက်ဖြစ်လာပြီးကူးစက်မှုနှုန်းကတိတ်ကိုမြန်နေတဲ့အတွက်ရှေးကုသတဲ့ကတင်းတွေအများဖြစ်ပေးဖို့ပြောသွားတာပါ။နယူးဒေးလီမြို့တော်အာနာဘိုင်တွေတိကျထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီရောဂါကုသဖို့ကတင်းတွေနဲ့အောက်ဆီဂျင်ဖူးတွေအရေးတကြီးလိုအပ်နေကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဗဟိုအစုအဝါကိုအကြောင်းကြားထားကြောင်းလဲအခုဆိုစာသင်ကျောင်းတွေမှာရှေးကုသဖို့ကတင်းတွေပြင်ဆင်နေပြီလို့ဖော်ပြထားပါတယ်။အိန္ဒိယအစိုးရကဒီနှစ်ဆန်းပိုင်းလောက်မှာမနစ်ကချမှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟန်တာတဲ့လော့ကဒေါင်းချမှုတွေထဲမှာအားလုံးနှိပါကိုဖြေလျှော့ပေးခဲ့ပေမဲ့နယူးဒေးလီနဲ့မွန်ဘိုင်းစီးပွားရေးစင်တာရှိရာမဟာရာရှတာပြည်နယ်အပါအဝင်တချို့ဒေသတွေအတွက်တော့ကန့်သတ်ချက်တွေချမှတ်ထားစေပါ။အိန္ဒိယနိုင်ငံတလွှားမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်အကူးစက်ခံသူ 26,000 ကျော်သွားတာကြောင့်ကူးစက်ခံသူ 14.8% နဲ့အမေရိကန်ပြည်ကမ္ဘာမှာဒုတိယကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။